မြန်မာနိုင်ငံတည်ငြိမ်အေးချမ်းရေးနဲ့ဖွံ့ဖြိုးတိုးတက်ရေးတိုင်းရင်းသားစီးလုံးညီညွတ်ရေးအမျိုးသားပြည်လည်တည်မြဲရေးနဲ့ပြည်တွင်းငြိမ်းချမ်းရေးဒီမိုကရေစီပြုပြင်ပြောင်းလဲရေးလုပ်ငန်းစဉ်တွေအတွက်ပိုပြီးကောင်းမွန်တဲ့အကျိုးရလဒ်တွေဖြစ်ပေါ်လာစေရေးစတာတွေအတွက်6ပွင့်ဆိုင်တွေ့ဆုံရေးကိုအမြန်ဆုံးကျင်းပပေးဖို့ပြည်ထောင်စုလွှတ်တော်နိုင်ကသူရဦးရှိမန်းကနိုင်ငံတော်သမ္မတထံကိုဒီကနေ့တဝန်လွှာပေးပို့ခဲ့ပါတယ်ဒါဟာပြည်ထောင်စုလွှတ်တော်ကတိုက်တွန်းတဲ့6ပွင့်ဆိုင်တွေ့ဆုံဆွေးနွေးရေးအပေါ်မှာအားလုံးကိုစားပြုတဲ့တွေ့ဆုံဆွေးနွေးပွဲဖြစ်ဖို့ဘယ်လိုဆောင်ရွက်သင့်တယ်ဆိုတာပြန်ပြီးအကြံပြုဖို့သမ္မတကပြီးခဲ့တဲ့ရက်ကလွှတ်တော်ကိုတုံ့ပြန်ခဲ့ပြီးတဲ့နောက်မှာပြည်ထောင်စုလွှတ်တော်ကအခုလိုတဝင်လွှာပြန်လည်ပေးပို့ခဲ့တာပါအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ကလောမျိုးနယ်မဲဆန္ဒနယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါက်တာဒေါ်တန်းငွေက6ပွင့်ဆိုင်တွေ့ဆုံရေးမြ мян ဖြစ်မြောက်ရင်တိုင်းပြည်အတွက်မြ мян အကျိုးရှိမှာဖြစ်တယ်လို့ပြောပါတယ
်တကယ်အကျိုးရှိမဲ့တွေ့ဆုံဆွေးနွေးပွဲဖြစ်ဖို့ဆိုရင်လူနည်းလေကောင်းနေပဲတိုင်းရင်းသားတွေမပါဘူးမဟုတ်ပါဘူးတိုင်းရင်းသားတွေလည်းပါသင့်ပါတယ်ဒါပေမဲ့တိုင်းရင်းသားတွေကိုယ်စားလှယ်တယောက်အနေနဲ့ပါနေပြီဆိုတော့ဒီကိုယ်စားလှယ်ကလည်းတိုင်းရင်းသားတစ်လေးပါတီနဲ့တွေ့ဆုံဆွေးနွေးပွဲမှာသူ့ရဲ့အားပေါ်တွေကိုအပေါ်လုံးမင်းများစုံစမ်းနေပါတယ်ဒေါက်တာအေးမောင်ကအဲ့တော့ဒီလိုလူနည်းနည်းနဲ့ဒီလိုလို့ရှိရင်အပေါင်းထဲအများလုံးပေါ်နိုင်တယ်လို့ထင်တယ်။ဒီများလို့ရှိရင်သဘောတူညီချက်ကညံ့ညံ့ဆန်းဆန်းမရနိုင်လေ။နော်အဲ့တော့သဘောတူညီချက်အများဆုံးမရနိုင်ရင်ဒီဆွေးနွေးပွဲကအပေါင်းထဲမပေါ်နိုင်ဘူးမပေါ်နိုင်ရင်ဆွေးနွေးပွဲကအတိုးရှိတဲ့လောက်မရှိဘူးလို့ထင်တယ်။အဲ့တော့6ပွင့်ဆိုင်ဆိုရင်လည်း6ပွင့်ဆိုင်ရဲ့ဟိုပနာမအနေနဲ့ဒီစားဆွေးနွေးပြီးတော့မှအဲ့6ပွင့်ဆိုင်ကနေမှတိုင်းရင်းသားလူမျိုးတွေကိုဘယ်လိုပါမေးမယ်ဘာလုပ်မယ်သူရဲ့ဒီ6ပွင့်ဆိုင်ရဲ့ဆုံးဖြတ်ချက်တွေကိုတော်ပြီးတော့မှအဲ့ဒါတွေကိုပြန်ပြီးဆွေးနွေးတာကပုံမြန်နေတယ်။အဲ့တော့အရေးကြီးတာကတော့ဒီ6ပွင့်ဆိုင်ကိုမြန်မြန်ဆွေးနွေးလေမြန်မြန်အတိုးရှိလေနောက်အကောင့်ထဲပေါ်နိုင်မှုမြန်လေပဲ
ကလောမြို့နယ်မဲဆန္ဒနယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါက်တာဒေါ်တန်းငွေပြောသွားတာပါကျောက်ဖြူမြို့နယ်မဲဆန္ဒနယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဥပရှင်ကတွေ့ဆုံဆွေးနွေးတဲ့နေရာမှာပုံမကျပြန့်တဲ့ဆွေးနွေးပွဲမျိုးဖြစ်ဖို့ထက်တိုင်းပြည်အရေးကိုယုံယုံကြည်ကြည်နဲ့ဥဆောင်ဆွေးနွေးနိုင်မှုဟာဒါအဓိကကြပါတယ်လို့ပြောပါတယ်
။တိုင်းပြည်မှာတကယ်လှုပ်ရှားခိုင်ရှားရှိတဲ့ဟာတွေကိုဘယ်လိုလှုပ်ရမလဲဆိုတာကိုသိနေကြတာပဲ။သိနေကြရတဲ့အခါဘယ်လိုလှုပ်ရမလဲဆိုတဲ့နည်းလမ်းတွေရှာကြပေါ့။တိုင်းပြည်ကတက်တက်နဲ့ဒီဆောက်ရတဲ့တိုင်းပြည်ဆိုရဘူးတောက်ထဲမှာလည်းရေးထားတယ်လူတွေကလည်းပြောနေကြတယ်မျက်စိမှာလည်းဒီတိုင်းမြင်တယ်ဒီဟာကိုဗမာကောင်းဆောင်တွေကဓာတီလောက်တယ်မင်းတို့ဓာတီလိုက်လာကြဆုလို့ပဲရမလဲလွတ်တော်ကိုယ်စားလှယ်တယောက်နှစ်ယောက်နဲ့လုပ်လို့လည်းမဖြစ်မှာလဲတိုင်းသားကောင်းဆောင်တွေတကယ်ပါရမှာပေါ့တကယ်ပါပြီးတော့တကယ်လုပ်ကြမလားတကယ်လုပ်ကြရဲဆိုတကယ်ဖြစ်မှာပဲနိုင်ငံရေးကိုကြားနေဦးလဲတော့မရဘူးမအောင်မြင်ဘူးတကယ်ယုံကြည်ယုံယုံကြည်နဲ့အလုပ်လုပ်တယ်ဆိုလို့ရှိရင်ကိုခိတ်ကပေါ်ခဲ့တာပဲဘူကြောင်ဆောင်ကိုတိုင်းသားတွေအားလုံးယုံကြည်ကြတယ်ဘာဖြစ်လို့လဲသူယုံကြည်ချက်ကိုတိုင်းရင်းသားတွေကလည်းအားကိုးတယ်သူ့ကိုယုံကြည်ရဲ့အဲ့လိုတူဦးကောင်းတယောက်ကမပေါ်နိုင်ရင်လည်းအဖွဲလိုက်ကောင်းကောင်းမွန်မွန်ကျိုးကျိုးသာသာလောက်ရမယ်ဆိုတာအလုံးလုံးရဲ့ယူပြီးသိပါရဲ့ဗျာ
ကြောက်ဖြူမျိုးနဲ့မဲဆန္ဒနဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဥပရှင်ပြောသွားတာပါရှင်6ပွင့်ဆိုင်တွေ့ဆုံရေးထက်ပိုပြီးကြံပြန့်တဲ့ဆွေးနွေးပွဲမျိုးဖြစ်ဖို့လိုကြောင်းနိုင်ငံတော်သမ္မတကတိုက်တွန်းခဲ့ပေမဲ့ပြည်ထောင်စုလွှတ်တော်က6ပွင့်ဆိုင်တွေ့ဆုံပွဲကိုသာအမြန်ဆုံးကျင်းပပေးဖို့တဝင်လွှာပြန်ပြီးပေးပို့လိုက်တဲ့ပုံမှာမြို့သားလွှတ်တော်ကိုယ်စားလှယ်ဦးဖုံးမြင့်အောင်ကအခုလိုတုံ့တက်ပါတယ်
။ဟိုကျွန်တော်တို့ကတော့လူ့ဘဝဒီလိုဆုံးဖြတ်ထားရင်ဟလာအလုံးဖြစ်တာမဖြစ်တာပါတာဒါတော့ဆွေးနွေးရတော့မှာပဲ။ဆွေးနွေးလို့ရှိရင်ဟလာလွှတ်တော်ဆုံးဖြတ်ချက်ကလက်တော်မျိုးမျိုးနဲ့လွှတ်တော်ကိုယ်စားလှယ်တိကျမယ်။ငါလွှတ်တော်တော်ဝန်ခံတဲ့ဟလာနိုင်ငံတော်သမ္မတကိုယ်စားလှယ်တိကျမအောင်တော်မလို့ရှင်တော့တွတ်တွတ်စနေချက်တိုင်းဟိုသမားကတွေ့လိုက်တာလဲသမားတို့လည်းမကောင်းစရာချက်တစ်ချက်မှမရှိပါဘူးတွေ့တဲ့ဘွားကတော့ဟလာဟိုတခုကဆက်ပေါ်သေးတယ်နော်ဗျာကျွန်တော်တို့သိတယ်ဟိုဘာလို့တရားမစွာလွတ်တော်ကိုယ်စားလှယ်ဆိုတာပြောတဲ့ချက်ပေါ့နော်တိုင်းရဲ့နေပြည်တော်စီးပွားရေးပုံပြီးလွတ်တော်ကိုပြေးမယ်အဲလာနိုင်ငံဖျူးတွတ်တွတ်ရထောက်ပြီးဥပဒေပြဋ္ဌာန်းမယ်ဆိုတဲ့ချက်ပါတော့အဲ့လိုလေပါလို့ရှင်တို့ကျွန်တော်အဲ့ဒီသွေးဘွားမှာအဲ့ဘဆက်ပေါ်မှာပေါ့ဗျာနော်အခု4-6တို့နဲ့ပတ်သက်လို့ဟာဆိုလို့ရှင်တော့အဲ့ဒီလွတ်တော်ကတွေ့လာတွေ့တယ်ဟလာကျိုးစုံမဖြစ်ဘူးအဖြစ်မထွက်ဘူးဖြစ်နေမှာပေါ့။ तू အဲ့ဒါကိုလည်းရှောင်ကျင်လို့အလုပ်ဖြစ်မဲ့ဟာတွေလည်း तू ကခေါင်းစဉ်နဲ့ကထွက်နေခြင်းနဲ့ထင်ပါတယ်။ तू ကသူ့စေတနာတမျိုးပေါ့ဗျာ
။ပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးတိုးတက်ရေးပါတီကမြို့သားလွှတ်တော်ကိုယ်စားလှယ်ဦးလှဆွေကနိုင်ငံထိပ်သီးခေါင်းဆောင်6ဦးရဲ့ဒီဆွေးနွေးပွဲကနေနိုင်ငံအရေးကိုအဖြေရှာနိုင်မှာဖြစ်တယ်လို့သူယုံကြည်ကြောင်းဒါကြောင့်6ပွင့်ဆိုင်တွေ့ဆုံဆွေးနွေးရေးကိုသာအမြန်ဆုံးအကောင်အထည်ဖော်ဖို့လိုအပ်ကြောင်းသူ့ရဲ့အမြင်ကိုပြောပါတယ်။
မအားတော့ဒီပြန်ပြန့်သူသီးဒါလည်းကောင်းပါလေဗျဒါပေမဲ့6ပွင့်ဆိုင်ကတော့စတာပေါ့လေဒီအစတိစတစ်ခုကိုရှောင်းနဲ့စမှာပေါ့အဲ့သဘောနဲ့ပြောင်းသူ့လွတ်တော်ကတိုက်တွန်းတာပေါ့ဒါပေမဲ့ပြောင်းသူ့လွတ်တော်ကတိုက်တွန်းချက်ဟာအဲ့လိုမျိုးပြောရုံနဲ့မဖြစ်ဘူးဗျကျွန်တော်တို့လွတ်တော်ဆိုတာဒါအင်မတန်ကြီးပွားတဲ့အကြီးမားဆုံး legally institution ကြီးဖြစ်တယ်လीဒါကျွန်တော်တို့ရဲ့တိုက်တွန်းချက်ဟာ
ဒါအစိုးရလုပ်ရမယ့်ကိစ္စဖြစ်တယ်ဗျအဲ့ဒါကိုတိုင်းရင်းသားတွေဟိုစာနာသိမ့်နဲ့ထည့်ကြမယ်ဆိုရင်တော့135ဝန်ဆိုင်ဒီပိုင်းတော့ဖြစ်သွားနိုင်တယ်လीကျွန်တော်သူလူတာကတော့သမရာကောတိုင်းရင်းသားကိုကိုယ်စားမပြုဘူးလားကာထုတ်ကောတိုင်းရင်းသားကိုကိုယ်စားမပြုဘူးလားလွတ်တော်ဥက္ကဋ္ဌ2ယောက်ကောဒေါအောင်ဆန်းစုကြည်ရောတိုင်းရင်းသားကိုကိုယ်စားမပြုဘူးလားအားလုံးကပြုနေတာပဲဒါကြောင့်မလို့ကျွန်တော်အဲ့လောက်အများကြီးတော့သိလို့မထင်ဘူးထဲမှာဆိုရင်တော့135အပေါင်းပြည့်ရေလောက်ထဲကြကျေးဇူးဖြစ်တာပဲလေနော်အဲကျွန်တော်တို့ကဒါလူနည်းနည်းနဲ့ဆက်လက်တဲ့ပါတယ်မဲ့ဒီချိန်ကျတော့လောက်တာတို့ကြည့်ရဆွနေမှာကွာမင်းတို့မပါနဲ့လို့ပြောရမှာမဟုတ်လေအားလုံးကဆက်ပြီးတော့ဆွနေကြမယ်လို့ကျွန်တော်ယုံကြည်တယ်
ပြည်တော်စုချက်ခံရေးနဲ့ဖွံ့ဖြိုးရေးပါတီရဲ့မြို့သားလွတ်တော်ကိုယ်စားလှယ်ဦးလှဆွေပြောသွားတာပါရှင်မြန်မာနိုင်ငံရဲ့ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်နိုင်ရေးနဲ့မြန်မာနိုင်ငံရဲ့အခြေအနေတွေအတွက်နိုင်ငံတော်သမ္မတတက်မတော်ကာကွယ်ရေးဦးစီးချုပ်လွှတ်တော်ဥက္ကဋ္ဌ2ဦးအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်နဲ့တိုင်းရင်းသားလွှတ်တော်ကိုယ်စားလှယ်2ဦးပါဝင်တဲ့6ပွင့်ဆိုင်တွေ့ဆုံဆွေးနွေးပွဲကိုကျင်းပပေးဖို့ပြည်ထောင်စုလွှတ်တော်ကတောင်းဆိုထားတာဖြစ်ပါတယ်ရှင်။